ီတပတ်တော့မကြခင်နှစ်တွေအတွင်းတဘာဝဘေးအန္တရာယ်ဆူဆူဝါဝါကြာရောက်မှုတွေနဲ့ကြုံနေရတဲ့ကဘာကြီးအတွက်ကုလသမဂ္ဂကဘာတွေလှုပ်ဆောင်ပေးနေလဲဆိုတာကိုပြောပြပေးပါစေ။ကဘာကြီးပုံလွှဲလာမှုနဲ့ဆက်နေပြီးရာသီဥတုဖောက်ပြန်မှုတွေနဲ့အတူလူအသေးပြောက်များတဲ့တဘာဝဘေးအန္တရာယ်တွေကိုပါရင်ဆိုင်လာရတာမို့ကမ္ဘာနိုင်ငံအစိုးရတွေနဲ့ကျွမ်းကျင်ပညာရှင်တွေစုပေါင်းပြီးတိုက်ဖြတ်ဖို့အတွက်ကြိုးစားလာခဲ့ကြပါတယ်။1988ခုနှစ်မှာတော့ကုလသမဂ္ဂတဘာဝဝန်ကျင်ဆိုင်ရာအဖွဲ့နဲ့နိုင်ငံတကာမိုးလေဝသအဖွဲ့တို့ပူးတွဲပြီး Intergovernmental Panel on Climate Change IPCC အဖွဲ့ကြီးကိုထူထောင်နိုင်ခဲ့ပါတယ်။ IPCC ဟာကုလသမဂ္ဂရဲ့သိပ္ပံဆိုင်ရာအဖွဲ့ကြီးဖြစ်ပြီးနောက်ဆုံးပေါ်သိပ္ပံပညာရပ်တွေနည်းပညာတွေနဲ့လူမှုစီးပွားအချက်လက်တွေပေါ်မူတည်ပြီးကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုဆိုင်ရာကိုနားလည်လာဖို့နဲ့အတက်နိုင်ဆုံးအတင်းအဆောင်မရှိအောင်ထိန်းသိမ်းပေးနိုင်မှုဖွဲ့စည်းထားတာပါဂျနီဗာအခြေစိုက် WMO ဌာနချုပ်မှာအဖွဲ့ရဲ့လှုပ်ရှားမှုတွေအတွက်စီစဉ်ဆောင်ရွက်နေတာဖြစ်ပြီးဒီအဖွဲ့အတွက်ကမ္ဘာတဝန်းကထောင်နဲ့ချီတဲ့သိပ္ပံပညာရှင်တွေဟာစေတနာအလျောက်ပါဝင်ဆောင်ရွက်နေကြတာပါအခုလက်ရှိမှာ IPCC အဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံရှိနေပါတယ်ဒီအဖွဲ့ကလိလာဆန်းစစ်ထုတ်ပြန်ချက်တွေဟာလူမှုစီးပွားရေးနဲ့သိပ္ပံနည်းပညာပေါ်အခြေခံထားတာမို့ဒီအဖွဲ့ရဲ့အကြံပေးချက်တွေကိုနိုင်ငံတကာကစောင့်ကြည့်ပြီးစီမံကိန်းချရာမှာအသုံးချလေးရှိပါတယ်။ IPCC ကကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုတွေအတွက်လိလာဆန်းစစ်ချက်စီရင်ခံစာတွေထုတ်ပြန်ရမှာ Working Group 1လို့ခေါ်တဲ့အလုပ်ဖွဲ့တစ်ကပထမဆုံး Physical Science လို့ခေါ်တဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဒေသဆိုင်ရာရာသီဥတုဖောက်ပြန်မှုတွေပါဝင်ယူပဓာတုဆိုင်ရာသဘာဝနဲ့စွန့်ရင်ဂုဏ်သတ္တိတွေပေါ်အခြေခံတဲ့လိလာဆန်းစစ်မှုတွေကိုတင်ပြရပါတယ်ဒီလိုတင်ပြမှုတွေနဲ့ပတ်သက်ပြီးအလုပ်ဖွဲ့နှစ်ကလူသားတွေပေါ်သဘာဝနဲ့ရိုက်ခတ်မှုကိုဆန်းစစ်ပေးရပါတယ်ဒီဆန်းစစ်မှုပေါ်မူတည်ပြီးအလုပ်ဖွဲ့၃ကရာသီဥတုပြောင်းလဲခြင်းကိုရော့ပါအောင်သုံးလို့ရတဲ့ဤပညာတွေနဲ့လိုအပ်ချက်တွေအတွက်ဆန်းစစ်အကြံပေးမှုတွေလုပ်လေရှိပါတယ်အခုလိုဆင့်ဆန့်လှုပ်ဆောင်ရမှာ1990မှာ FAR လို့ခေါ်တဲ့ပထမဆုံးစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပြီး1995မှာဒုတိယ SAR 2000ခုနှစ်မှာတတိယ TAR အစီရင်ခံစာနဲ့2009ခုနှစ်မှာ AR4 သရုပ်ထအစီရင်ခံစာကိုထုတ်ပြန်နိုင်ခဲ့ပါတယ်ပြင်ဆင်မှ AR5 အစီရင်ခံစာရဲ့ပထမအဆင့်ဖြစ်တဲ့သိပ္ပံနည်းကျလေ့လာချက်တွေကိုအလုပ်ဖွဲ့တစ်က2013ခုနှစ်စက်တင်ဘာလမှာဆွီဒင်နိုင်ငံစတော့ခ홈မှာဆွေးနွေးခဲ့ကြပြီးနိုဝင်ဘာလထဲမှာထုတ်ပြန်နိုင်ခဲ့ပါတယ်ဒီနှစ်2014ခုနှစ်ထဲမှာဆန်းစစ်ချက်တွေကိုသုံးသပ်ကြမှာဖြစ်တယ်လို့2015ခုနှစ်အောက်တိုဘာလကမှာတော့အပြီးတဲ့အစီရင်ခံစာကိုထုတ်ပြန်ဖို့အတွက်ရာထားပါတယ်ဒီ AR5 အစီရင်ခံစာထဲမှာကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုအတွက်လူသားတွေရဲ့လှုပ်ဆောင်မှုကအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာရှင်းရှင်းလင်းလင်းတွေ့ရကြောင်းနဲ့ဒီလိုရာသီဥတုမဖောက်ပြန်စေဖို့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုတွေကိုကန့်သတ်ဖို့အတွက်သတိပေးထားပါတယ်။ American ပြည်ထောင်စုကဒီနှစ် February လထဲမှာ California ပြည်နယ် Mojave ဒေသခံနေရာထဲမှာနေဆွင့်အင်သုံးစီမံကိန်းတွေကိုဒုနဲ့ဒဲနဲ့လှုပ်ဆောင်ခဲ့ပြီးဒီစီမံကိန်းကနေနေမောင်းတသိန်း4000အတွက်လျှက်စစ်တပ်အားလုံလုံလောက်လောက်ပေးနိုင်ခဲ့တယ်လို့ NRG ဆိုင်ဌာနအကြီးကြီး David Crane ကပြောပါတယ
် Our generation of leadership can get the ball rolling and fighting against climate change.
ဗျာ၊နွေးလာတာကိုတိုက်ဖြတ်ဖို့ကျွန်တော်တို့မျိုးဆက်ရဲ့ခေါင်းဆောင်တွေကစတင်လှုပ်ဆောင်နေရပြီဖြစ်တဲ့အတွက်ရလာတဲ့အကျိုးဆက်တွေကိုနောက်မျိုးဆက်တွေခံစားကြရမှာပါ။အခုအခါအသက်20 30အရွယ်ရှိနေရတဲ့နောက်မျိုးဆက်တွေဟာကျွန်တော်စကားတဲ့လုပ်ငန်းတွေကိုလက်ဆက်တတ်နိုင်ရမှာဖြစ်ပါတယ်ဒီလိုပဲကိုလက်ထက်ရောက်ရင်အကောင်းဆုံးဖြစ်အောင်မျိုးဆက်30ပြီ30လှုပ်ဆောင်သွားနိုင်ပါတယ
် IPCC ရဲ့ဥက္ကဋ္ဌရာဂျန်ဒရာပါချူရီကလည်းတစ်ချိန်မှာစီမံကိန်းတစ်ခုနဲ့တဖြည်းဖြည်းချင်းစဖို့တကဘာလုံးတိုင်းတာနဲ့လှုပ်ဆောင်နေသူပ
ါ If we really want to bring about a limitation of temperature
ကမ္ဘာအပူချိန်ကိုနောက်ထပ်2ဒီဂရီဆန်စီယက်ထက်ကျော်မသွားအောင်ကန့်သတ်ထားခြင်းနဲ့ဆိုရင်တော့ဘာတွေလုပ်တင်နေဆိုတာကိုအခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကရှင်းရှင်းကြီးပြောပြထားပါတယ်
။တက်ကရ2050မှာကမ္ဘာကထုတ်လွှတ်တဲ့ဖန်လွင်ဓာတ်ငွေပမာဏကိုရာနှုန်း40ကနေ80အထိရှော့ချနိုင်မှာကမ္ဘာကြီးပူနွေးမှုနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့သဘာဝဘေးအန္တရာယ်တွေနည်းပါးနိုင်မယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒီအတွက်အဖြေရှိပါတယ်လို့အာမခံတဲ့သူကတော့ EDF သဘာဝဝန်ကျင်ကာကွယ်စောင့်ရှောက်ရေးရန်ပုံငွေအဖွဲ့က Nathaniel Cohen ပါ
There are a handful of things around energy efficiency
ဆွမ်းအင်ကိုထိရရောက်သုံးမှုလုံးနိုင်တဲ့နည်းတွေတော်တော်များရှိပါတယ်အစားထိုးဆွမ်းအင်သုံးမလားတတော်မပြောအောင်လုံးမလားကမ္ဘာနိုင်ငံတွေအတွက်လုံးစရာတွေကအများကြီးပါဒီလိုလုံးမယ်ဆိုရင်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုတွေလျှော့ချနိုင်မှာဖြစ်ပြီးကမ္ဘာရာသီဥတုဖောက်ပြန်မှုတွေကို2020ပြည့်လောက်မှာထိနိုင်မှုကိုထောက်ကူဖြစ်စေမှာပါ
နေဆွမ်းအင်လေးဆွမ်းအင်နဲ့ရေဆွမ်းအင်တို့သဘာဝကထုတ်ယူတဲ့ဆွမ်းအင်ကိုလက်ရှိမှာ 8.5 ရာနှုန်းသုံးဆွဲနေတယ်လို့နျူကလ িয়ার လောင်စာပါပေါင်းရင်ကမ္ဘာမှာရာနှုန်း20လောက်ကတန့်စင်တဲ့ဆွမ်းအင်သုံးနေကြပါပြီ။ဒါပေမဲ့လည်းကြောက်မီးသွေးတို့ရေနံလောင်စာတို့ကိုပါ short ချသုံးဆွဲဖို့လိုနေတယ်လို့ဆိုပါတယ
်။ When you look at the stats at the data in the report it shows for example that coal has been growing faster.
ကုစီရင်ခန်းစာထဲမှာကြည့်မယ်ဆိုရင်တော့တခြားလောင်စာတွေထက်ကြောင်မီးသွေးလောင်စာကိုသုံးတာကတနည်းတခြားပုံများလာတာတွေ့ရမှာပါ။ဒါကြောင့်အစားထိုးလောင်စာဆွမ်းအင်ကိုပိုပြီးသုံးလောင်ပုံစံပြောင်းပြစ်ကြရမှာပါ။ဒါပြင်တဘာဝလောင်စာတွေကိုပါမျှဝေသုံးဆွဲဖို့လည်းလုပ်ရမှာပါ
။ဖန်လုံအင်းနဲ့အစိတ်တန်းဝင်ထုတ်လွှတ်မှု short ချနိုင်တာလူမှုကျန်းမာရေးအတွက်ပါအရေးပါနေတယ်လို့အစီရင်ခန်းစာမှာဖော်ပြပါတယ်။ဟုတ်ပါတယ်မဲပေးပိုင်ခွင့်ရှိတဲ့လူလူကပါဒါကိုနားလေသဘောပေါက်ပြီးတက်လာမဲ့အဆိုးအတက်ကိုဖိအားပေးနိုင်တယ်လို့ဆိုပါတယ
် We need to get on top of it but the optimism comes from
လူလူနေတဲ့ရာသီဥတုပြဿနာဆရာကိုထိတ်တန့်တင်ကြဖို့လိုအပ်နေပါတယ်တကယ်လို့ဒီကိစ္စကိုနိုင်ငံရေးအရပါဇောင်းပေးပြီးတွန်းလာကြမယ်ဆိုရင်တော့အာဏာပိုင်တွေကနည်းပညာပိုင်းကစပြီးလှုပ်ဆောင်လာမှဖြစ်တယ်လို့အောင်မြင်ဖို့လမ်းလဲများလာနိုင်တာမို့ဒါကိုလူတိုင်းစိတ်ဝင်စားလာအောင်လုပ်ဖို့ပဲလိုအပ်နေတာပါ
ကမ္ဘာလူသားတွေကြားဖန်လုံရင်တန်းငွေနဲ့သဘာဝဝင်းကျင်အန္တရာယ်တွေကိုဆက်ဆက်နားလည်လာရင်ရာသီဥတုဖောက်ပြန်မှုကိုကာကွယ်ဖို့အတွက်ကိုယ်တိုင်ပါဝင်လာကြမှာဖြစ်ပါတယ်။2009ခုနှစ်တုန်းကဂျပန်နိုင်ငံကျိုတိုမှာချုပ်ဆိုခဲ့တဲ့စာချုပ်အရဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဖန်လုံရင်တန်းငွေထုတ်လွှတ်မှုကို1990တုန်းကထုတ်လွှတ်မှုအောက်900နှုန်း short ချဖို့အတွက်သဘောတူခဲ့တာပါ။ဒီကျိုတိုစာချုပ်ဟာ2012ခုနှစ်မှာတက်တန်းကုန်ဆုံးခဲ့တာမို့ကုလသမဂ္ဂညှိနှိုင်းရေးမှုတွေကဒါကိုအစားထိုးဖို့အတွက်ကြိုးစားနေကြပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်